ကွန်မြူအေးခမအခုရွေးကောက်ပွဲမတိုင်ခင်ပေါ်ပေါက်လာနိုင်မဲ့အနေအထားတွေကိုဘယ်လိုမြင်လဲခမ
လောလောဆယ်တော့ဗျာရွေးကောက်ပွဲမတိုင်ခင်အခြေအနေမှာပြဿနာတွေကတော့နည်းနည်းပပအစီအစီပွဲပွဲလေးတွေရှိကြတာပေါ့ဗျာသို့တော်လည်းပဲအားလုံးထိမ့်ထိမ့်ပိပိနဲ့ကြော်ဖြတ်နေတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ရွေးကောက်ပွဲမတိုင်ခင်အခြေအနေမှာမဲစင်းကိစ္စနဲ့ပတ်သက်ပြီးအငင်းပွားမှုမျိုးတွေကတော့ဒါတောက်လျှောက်ရှိခဲ့ပြီးဖြစ်ပါတယ်တစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်လည်းဒီတာဂက်တာမှာဖြစ်သွားတဲ့ဒီလူမျိုးကြီးပါပါကြီးဆန်ဆန်ပုံစံတို့လေအလုံးချင်းတင်းနဲ့ကြော်ဖြတ်သွားတာတို့လေကျွန်တော်တို့တွေ့ပါတယ်အဲ့တော့ရွေးကောက်ပွဲမတိုင်ခင်အခြေအနေကတော့ကြီးကြီးမားမားပြဿနာတက်လာနိုင်ကြတော့လောလောဆယ်ရက်ပိုင်းမှာတော့ကျွန်တော်မမြင်သေးဘူးလို့ပဲပြောရပါမယ်သို့တော်လည်းဒါတွေအကုန်လုံးသတိရှိရှိနဲ့အားလုံးကရွေးကောက်ပွဲကြီးအောင်မြင်ဖို့အတွက်ကိုဝိုင်းဝန်းကြိုးပမ်းပြီးကြော်ဖြတ်ရမယ်လို့ကျွန်တော်မြင်ပါတယ်ဗ
ျရွေးကောက်ပွဲအကြိုကာလမှာနိုင်ငံရေးပါတီအဓိကပါတီကြီးတွေအချင်းချင်းပေါ့နော်ခိုင်ရန်ပဋိပက္ခတွေဖြစ်ပွားလာနိုင်မဲ့အနေအထားဖြစ်နိုင်မလား
အဲ့လိုတော့ကျွန်တော်ဟိုကြီးမားတဲ့ပြဿနာရညို့မမြင်ဘူးပေါ့ဗျာတချို့တချို့နေရာလေးဒီမှာနည်းနည်းပပလေးတွေတူတူယောက်သစုံတူတူယောက်ကဲသူပုတ်ခွေးဆိုင်ပြဿနာရှာမှုလောက်ကလွဲလို့ရှိရင်ကြံတဲ့ဟာလေးတွေတော့မတွေ့ရဘူးဗျာမတွေ့ဘူးဆိုတဲ့အခါကျဒီလိုပါတီကြီးချင်းချင်းပေါ့နော်ခိုင်ရန်ဖြစ်ပွားမှုဆိုတဲ့ဟာတော့ကျွန်တော်ထင်တဲ့ရှောင်ရမှာပါမဖြစ်နိုင်ဘူးလို့ထင်ပါတယ်ဗျာ
အဆုံးရောက်တဲ့ပုဂ္ဂိုလ်တချို့ပေါ့နော်ဗုဒ္ဓဘာသာပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်မွတ်စလင်ပဲဖြစ်ဖြစ်ဒီအစွန်းရောက်တဲ့ပုံကိုယ်တွေကပေါ်ပေါက်လာနိုင်မဲ့အလားလားကိုမြားရဲ့အမြင်အရဆိုရင်သိမရှိဘူးလို့ပြောတာလား
အမဟုတ်ကျွန်တော်ကဘာသာရေးအစွန်းရောက်တဲ့ပတ်သက်ညီပြီးဘာသာပဲဖြစ်ဖြစ်အစွန်းရောက်ပြီဆိုလို့ရှိရင်ကျွန်တော်လူ့ဖွဲ့စည်းကဝိုင်းပြီးတော့ဆန့်ကျင်ရမှာပဲကျင်ထားရမှာပဲထယ်ထုတ်ပြရမှာပဲအဲ့တော့ဒီနေ့2015ရွေးကောက်ပွဲဆိုတာနိုင်ငံအတွက်သေရေးရှင်စင်းများအရေးကြီးတဲ့ဒီပုံကြီးရှိကုပြောင်းကာလတစ်ခုကိုဖျက်ဆန်းတဲ့ပတ်သက်ဖြစ်တယ်ဒီဒီအနေပတ်သက်ပြီးထိခိုက်နေတာဆီရမယ်ကိစ္စရမယ်ပေါ်ပေါ်စီလေမိမိအကြောင်းတရားအောင်မှကျွန်တော်တို့လည်းမရဘူးလေမရတဲ့အတွက်ကြောင့်မို့ဒီလိုကိစ္စရမျိုးတွေကိုကျွန်တော်တို့ဒီအရက်ဖက်လူဖွဲ့စည်းတွေပါဝင်ဒီလူဖွဲ့စည်းအားလုံးကထိန်းသိမ်းသွားဖို့တို့ပါတယ်ထိန်းသိမ်းဖို့လို့လည်းကျွန်တော်ပြောလဲပါတယ်အဲ့တော့ပြောချင်တာတော့ဗျာဒီကိစ္စတော့တမင်တကာတက်သနာချက်လဲမိမိစီဘာသာဝင်ဖြစ်ဖြစ်စီမိမိဘာသာမဆိုအစိုးရောက်ပြီဆိုလို့ရှိရင်တော့ကျွန်တော်လူဖွဲ့စည်းကဒီနေ့ဒီချိန်ကာလမှာဝိုင်းဝန်းပြီးဆန့်ကျင်တွန်းလှန်သွားမယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲကာလမှာရွေးကောက်ပွဲကျင်းပတဲ့နေ့ပေါ့ဗျာဘယ်လိုပြဿနာမျိုးတွေပေါ်ပေါက်နိုင်မလဲခင်ဗျအ
ဲ့ဒါတော့ကျွန်တော်နည်းနည်းစိုးရိမ်နေတာစိုးရိမ်နေဆိုတာကရွေးကောက်ပွဲမဲသွားပြီးတဲ့အခါမှာမဲစင်းမပါလို့ဝမ်းနဲ့ချီခွေရတဲ့နိုင်ငံတကာပေါ့နော်ဥပမာစင်ကာပူကခါကြီးကျွန်တော်တို့ဟို Facebook မှာကျွန်တော်တွေ့ပါတယ်အဲ့ပွဲပြည်တွင်းမှာဖြစ်လာခဲ့မယ်တယောက်တယောက်ကနေအောင်နှစ်ယောက်ကအယောက်20အယောက်20နဲ့အယောက်100သူရှိတော့ကျွန်တော်ထင်တယ်ရွေးကောက်ပွဲနေ့မှာဒီပြဿနာတက်လာနိုင်ကြရှိတယ်မြင်ပါတယ်အဲ့တော့ဒီကောက်ပွဲနေ့မှာဒီမဲစင်းမပါလို့မဲယုံသွားပြီးမှမဲမပေးလိုက်ရတယ်ဆိုတဲ့ပြဿနာတကြောင်ရှိနိုင်တယ်လို့ရွေးကောက်ပွဲရလက်ထွက်လာတဲ့အပေါ်မှာအငင်းပွားမှုတွေပြဿနာတွေလည်းတက်လာနိုင်ကြရှိပါတယ်အဲ့ဒါတော့ကျွန်တော်တို့စိုးရိမ်ပါတယ်ဗ
ျဟုတ်ကဲ့ဒီကြိုတင်မဲ့ကိစ္စရောဘယ်လိုဖြစ်နိုင်မလဲ
ကျွန်တော်တို့ကဗျာကျွန်တော်မြင်တာက2010ရွေးကောက်ပွဲမှာကျွန်တော်တို့ထောင်ထဲမှာပါလို့ဆိုကြိုတင်မဲ့ကိစ္စတော်တော်လေးကိုအများရဲ့စိတ်ထဲမှာသဘောမချတဲ့ကိစ္စအများရဲ့စိတ်ထဲမှာကြောင်ပြောကြကြည့်စလို့ကျွတ်တင်မဲ့စီလိမ့်လေလှဲထားတဲ့ဟာများတယ်ဆိုဒီလိုမျိုးကျွန်တော်တို့ကြားခဲ့ဘူးလေအဲ့လိုမျိုးလည်းသိထားတယ်ပေါ့အဲ့လိုမျိုးပြည့်ချက်ရတို့ထပ်ဖြစ်မယ်ဆိုရင်တော့ကျွန်တော်ထင်နေတာပြဿနာကြီးလာနိုင်စရာရှိတယ်အဲ့တော့ရွေးကောက်ပွဲနေ့ရက်တရားတော့ကျွန်တော်တို့တော်တော်ကိုသတိထားရမယ်ရက်အတိအကျကြီးနဲ့မဲပြရမှာဖြစ်တယ်လို့သတိရှိရှိနဲ့လည်းကြော်ဖြတ်ရမယ်ရက်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရွေးကောက်ပွဲပြီးရင်ရောမြန်မာနိုင်ငံရဲ့အခြေအနေကဘယ်လိုဖြစ်နိုင်မလဲခင်ဗျာ
ဟုတ်ကဲ့ဒီနေ့ရရှိတယ်ကြရွေးကောက်ပွဲပြီးသွားလို့ရှိရင်ရွေးကောက်ပွဲရဲ့ရလဒ်ပြီးအများမျှော်လင့်ထားသလိုဖြစ်လာခဲ့လို့ရှိရင်ဒါအခြေတည်းရပေါ့နော်တစ်ပိုင်းပေါ့ဗျာအဲ့တော့ဒုတိယပိုင်းကိုကျွန်တော်အရင်ပြောချင်တယ်ကြအဲ့ဒါတော့အများမျှော်လင့်ထားတဲ့ဟာပြည်လူထုရဲ့မျှော်လင့်ချက်ကလည်းတော်တော်လေးကိုမြင့်မားနေတယ်ကြအခုချိန်ခါမှာဟိုပုံမှန်လေးလည်းပြောရမယ်ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီတွေကလန်ဆိုင်ဝစ်ဖီရမယ်ပြီးလို့ရှိရင်အစိုးရဖွဲ့မယ်အစိုးရဖွဲ့ပြီးသွားလို့ရှိရင်နိုင်ငံကြီးကြောင်းလဲဖြစ်သွားမယ်ဆိုတဲ့လူတွေညှော်လင့်ချက်ကတိတ်ကြီးမှပါပဲ။တိတ်ကြီးမှတယ်ဆိုတဲ့အခါကျတော့ဒီညှော်လင့်ချက်တိုင်းရွေးကောက်ပွဲရလဟာထွက်ပေါ်လာခဲ့လို့ရှိရင်တော့အမျိုးတစ်ဖုံအခြေအနေတရားကိုဖျက်ဆီးရမယ်လို့ထင်ပါတယ်။ကောင်းမယ်ဟိုပါပေါ့ဗျာ။ဟိုတိတ်ပြဿနာနည်းနည်းစိတ်မရှိနိုင်ဘူးလို့ထင်တယ်။သို့တော်လည်းအဲ့လိုမျိုးရလမဟုတ်ခဲ့ဘူးဆိုလို့ရှိရင်ဒီလူတွေညှော်လင့်ချက်ကျိုးပြတ်တဲ့အပေါ်မှာစိတ်ပြတ်အားငယ်မှုနဲ့အတူကျွန်တော်တို့ပြဿနာရက်တွေဖြစ်ပေါ်လာနိုင်ကြရှိပါတယ်။နောက်တစ်ချက်ကတော့အများညှော်လင့်ထားသလိုသူကဖွင့်လိုက်တဲ့အစီအစဉ်ဖြစ်လာခဲ့ပဲဆိုလို့ရှိရင်ဒီအများညှော်လင့်ထားတဲ့ရက်လက်ထွက်လာတယ်အဲ့ဒါဆိုလို့ရှိရင်2016နိုင်ငံရေးအချင်းချင်းကိုကျွန်တော်တို့သတိပြုပြီးသွားတော့မယ့်အခြေအနေဖြစ်ပါတယ်အဲ့ဒါကဘာလဲဆိုတော့ဖွင့်လင်းသွားလို့ရှိရင်ကျွန်တော်တို့နိုင်ငံမှာဟိုဟာမိုနီဖြစ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်လေ amun cipu lu deh. Oh, anak ayah ni ane pada di zaman tu sih. Tuanwe nyonjo, tujo, nyomu, sahsi apa kuli alma. Sejak kan ini lah lelu. Pusat ku jahai nungsi barai. Aduh, semua semua policy mereka lah. Aduh, di policy ko implementation lu deh lu dia. Kau tiap perlu form le, perlu di tuam le sura garo. Isteri pun dah jaga kau tu. Ani yang lecik lu jenuh ni malai ya. Jenuh email dia, email dah cipta lagi. No, kau ni dia. Tuh macam cik aku tu sih. Jenuh lu ema. Kalau umur saya nak kaca lor, jenar lu tu, buat cipta, tapi buat cipta sedia, lu itu na, dah mesti lu cipta biro mah, cipta lu siaran lu, jenar lu, ayi kalau umur mah tu, lu cipta, kita lu tu, tenai mu, jenar tenai lah, tenai kekeh ni mah lu tenai, oh jenar ni ni biro mah suruh sih, agak sorang le, jenar le mah, tu lor, sorang ni cipta ni ni hal le, jangan kan ni, jauh diri je je ni, jenar lu jauh, jauh cipta bu, amui thaja bah lu, jenar lu biro tu, tadi tu je ni, lah, ye je lu cipta mah le,
okay, kau mian ye cipta apa ya?
Okay, bye. Okay, bye.